လူသားတွေကြုံတွေ့နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်2016ခုနှစ်ထဲမှာအောင်အောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တဲ့သိပ္ပံနဲ့နည်းပညာရဆိုင်ရာတီထွင်ကြံစမှုတွေအကြောင်းကိုသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးပါတော့။ထူးခြားတဲ့အောင်မြင်ဆုံးလို့ပြောနိုင်တဲ့တစ်ခုကတော့ Immune Engineering နည်းပညာနဲ့ကိုယ်ခံအားကောင်းစေတဲ့မျိုးဗီဇရအောင်ထုတ်တဲ့နည်းပါ။ကိုယ်ခံအားကောင်းဖို့အဓိကလုပ်ပေးတဲ့ T lymphocyte လို့ခေါ်တဲ့ T cell မထုတ်နိုင်တော့တဲ့သွေးကင်ဆာဝေဒနာရှင်ကလေးကိုစမ်းသပ်ကုသရကနေအောင်မြင်ခဲ့တာဖြစ်ပါတယ်
။သွေးကင်ဆာဖြစ်တဲ့ကလေးမလေးတယောက်ကကင်ဆာဆေးဗေဆေးမှမတိုးတော့ဘူး။အဲ့ဒီအချိန်မှာ T cell လို့ခေါ်တဲ့သွေးထဲ DNA ကို virus cell တစ်ခုနဲ့တွဲပြီးတော့ထည့်ပေးကြည့်လိုက်တာမှကလေးဟာသွေးကင်ဆာရောဂါရော့သွားတာကိုတွေ့ရပါတယ်။အခုချိန်မှာဆိုဒီနည်းပညာနဲ့လူ900လောက်အသက်ကို2016ခုနှစ်ထဲမှာကယ်နိုင်ခဲ့ပြီလို့ဒါအလွန်တရာမှကောင်းတဲ့စိတ်ပညာနည်းပညာတစ်ခုလို့ပြောနိုင်ပါတယ
်နောက်တစ်ခုကအပင်တွေမှာယောဂပိုးကျလာတဲ့ရာသီဥတုဒဏ်ခံနိုင်အောင်အထွက်တိုးအောင်မျိုးဗီဇဂျင်းကိုပြုပြင်ပေးနိုင်တာပ
ါ Gene Editing လို့ခေါ်တဲ့ဇီဝစီစစ်ခွဲထုတ်မှုနည်းပညာနောက်9နှစ်လောက်အတွင်းမှာစပြီးတော့သုံးတော့ပါမယ်သီးနှံတွေအထွက်တို့အောင်မျိုးကောင်းမျိုးတန်ရအောင်စီစစ်ပြီးထုတ်နိုင်တာကြာပါပြီ။ဒါနဲ့အပြင်းရခဲ့လိုက်တဲ့ DNA ပေါ့နော်ဒီ gene ဟာပြင်လုံးဝပြောင်းမသွားတဲ့အတွက်ဒီအစားအသောက်တွေမှာလူတွေနဲ့မတင့်တော်တာတွေအများကြီးပဲ။အခု DNA ကို edit လုပ်ထားတဲ့ဟာအလူလိုပြောက်သွားတယ်။ဆိုတော့မူလတဘာဝအတိုင်းမျိုးကောင်းမျိုးတန်ပြန်ထုတ်နိုင်တဲ့နည်းပညာပေါ့နော
်။ Speech technology လို့ခေါ်တဲ့ smartphone တွေမှာစကားပြောကိုစာဖြင့်နဲ့ပြောင်းပြီးရေးပေးနိုင်တဲ့နည်းပညာကိုတည်ထောင်နိုင်ခဲ့ပါတယ
်။လက်နဲ့နေကြည့်တော့စာရိုက်တာစာပို့တာ Facebook လုပ်ရတာကြာတယ်အခုဆိုလို့ရှိရင်ဘာသာစကားတော်တော်များများနဲ့စာအဖြစ်ပြောင်းပြီးတော့ပြောလို့ရပါပြီဥပမာတရုတ်အခေရရိုက်ရတာခက်တယ် Facebook ဆိုတဲ့ app နဲ့စကားပြောလိုက်လို့ရှိရင်ရိုက်ပြီးသားမေးပြီးသားဖြစ်နေပါပြီကျွန်တော်မျှော်လင့်တာကတော့ဗမာစကားနဲ့ပြောပြီး Facebook ပေါ်ကိုတင်နိုင်ပြီဆိုလို့ရှိရင်တော်တော်ကိုတွင်တွင်ကျယ်ကျယ်သုံးလို့ရလိမ့်မယ်လို့ထင်ပါတယ
်အကာသတော်ဒုံးပြန်တွေကိုအခုခါမှာပြန်ပြီးသုံးလို့ရအောင်လုပ်လာနိုင်ပါပြီ
ခုနှစ်ဧပြီလလောက်က SpaceX ဆိုတဲ့ပုဂ္ဂလိကကုမ္ပဏီနဲ့ NASA နဲ့တွဲပြီးတော့နည်းပညာတစ်ခုထွင်ပါတယ်။ဒုံးပျံတစ်ခုကိုလွတ်တင်တဲ့အခါဒုံးပျံရဲ့ပထမအဆင့်ကအလကားပြစ်လိုက်ရတယ်။ဒါဆိုရင်ရေထဲကိုပြုတ်ကျပြီးပြတ်သွားတယ်။အခု SpaceX ကနေပြစ်လိုက်တဲ့ပထမအဆင့်ဒုံးပျံကြီးကအပေါ်ရောက်သွားပြီးဒုတိယအဆင့်နဲ့တွဲသွားပြီးတော့ဒုတိယအဆင့်ကတော့ကမ္ဘာပတ်လမ်းတို့ဂျိုပတ်လမ်းတွေကိုဆက်သွားတဲ့အချိန်မှာဒီပထမအဆင့်နောက်တစ်ခေါက်ပြန်ဆုံးနောက်တစ်ခေါက်တည်းမကောက်အခေါက်90လောက်တုံးလို့ရအောင်ထွင်လိုက်ပါတယ်ဒုံးပြန်တစ်ခုကိုအရင်တော့လွတ်လို့ရှိရင်တန်း60လောက်ကုန်မဲ့အစားအခုတန်းအစိတ်လောက်40ရာခိုင်နှုန်းလောက်ကုန်ကြစီအရန်တက်တာသွားပါတယ
် AI နည်းပညာရဲ့မှာဆက်ရုပ်တစ်ခုကနေနောက်တစ်ခုကိုနည်းပညာဖလှယ်ပေးနိုင်အောင်လဲလှုပ်လာနိုင်ပါပြီ
နောက်3-5နှစ်လောက်ဆိုလို့ရှိရင်အစီအဝါနည်းပညာစိတ်ယုံနည်းပညာတော်တော်ကိုအဆင့်တိုးတက်လာပြီးစိတ်ယုံတစ်ခုနဲ့တစ်ခုအချင်းချင်းဆက်တွေ့ပြီးတော့နည်းပညာဖလှယ်ပြီးတော့ပို့ပြီးဆွမ်းဆောင်နိုင်တဲ့စိတ်ယုံတွေဖြစ်လာကြပါမယ်စိတ်ယုံကိုတင်ပေးဖို့အတွက်ကိုရေးရတဲ့ကွန်ပျူတာသင်္ကေတပရိုဂရမ်တွေကခက်ပဲရှုပ်လဲရှုပ်ပါတယ်အခုကျတော့စိတ်ယုံတစ်ခုကိုတင်ပေးလိုက်လို့ဒီပရိုဂရမ်ရပြီဆိုလို့ရှိရင်နောက်စိတ်ယုံတွေကိုနည်းပညာဖလှယ်တဲ့စနစ်ကိုဒီနှစ်ထဲမှာအောင်မြင်စွာတည်ဆင်းနိုင်တယ်
လူကြောင်ရဲ့ DNA ကိုလွယ်လွယ်ကူကူသိအောင်လုပ်ပေးနိုင်တဲ့ apps တွေပေါ်လာပြီးမှကျန်းမာရေးအတွက်ကသတင်းကောင်းတစ်ခုပ
ါ DNA နည်းပညာအလွန်တိုးတက်လာပြီးတော့တော်တော်ကိုလွယ်အောင်စီစဉ်နိုင်ပြီးဖြစ်တဲ့အတွက်လူတော်ဝန်ကြီးစီရဲ့ဒီဇီဝသင်္ကေတ DNA ကိုအရင်တော့ဒေါ်လာ9000တန်းလောက်နဲ့ဝယ်ရမယ်အစနောက်ချိန်ဒီ online ပေါ်ကနေ app တစ်ခုကိုဗမာငွေ1000တန်းလောက်နဲ့ဝယ်လို့ရမယ်လို့သူတို့မှန်းထားပါတယ်ဒီနှစ်ထဲမှာဒါကိုစပြီးတော့ကြိုးစားတာအောင်မြင်လာပါပြီတော်တော်ကိုတန်ဖိုးရှိပါတယ်ဒီ DNA ဇီဝသင်္ကေတငွေရပါသင်္ကေတဖြစ်တဲ့အတွက်ဘာယောဂဖြစ်ဖို့များတယ်ဘယ်လိုကွာကွယ်ရမယ်ဆိုတာကိုလူတိုင်းကိုစီစစ်ပေးနိုင်တဲ့အတွက်ပို့ပြီးတော့အသက်ရှင်ပို့ပြီးတော့ကြားမှာတန်သွန်းလာကြမယ်လို့ဟောကိန်းထုတ်ထားပါတယ
်အမေရိကန်နိုင်ငံနယူးယောက်ပြည်နယ်ဘက်ဖလိုမှာဈေးသက်သာပြီးလျှက်စစ်စွမ်းအင်ကိုပို့ပြီးထုတ်ပေးနိုင်တဲ့နေစွမ်းအင်သုံးဆိုလာပြားတွေကိုထွင်နိုင်ပါပြီ
ခေါင်းမိုးပေါ်မှာတင်ထားတဲ့ဆိုလာပြားတွေကအခုခါမှာတက်စစ်အားတစ်ဝက်ရဖို့အတွက်$5ဒါပေမဲ့နယူးယောက်ပြည်နယ်ဘက်ဖလိုကဆိုလာမြို့တော်လို့ခေါ်တဲ့နေရာမှာစက်ရုံကြီးတစ်ခုစောက်ပြီးတော့ high efficiency solar panels ပေါ့နော်စွမ်းအင်နဲ့ဆိုလာပြားထုတ်လို့ရမှာသူကအရင်က $5ကုန်မဲ့အစားအခု $2အောက်ကိုရအောင်လုပ်နိုင်ပါပြီအစားအပေါင်းများစွာတာလွန်ပြီးတော့ဈေးလဲအရန်ထိုးလာပါတယ်ဒါကြောင့် megawatt မြောက်များစွာထိုးပေးနိုင်တဲ့ဆိုလာပြားကိုဈေးပေါပေါနဲ့ဖန်တီးနိုင်ပြီဖြစ်ပါတယ်ဒါဒီနှစ်အတွင်းမှာကိုစပြီးတော့ဒီဈေးချူချူနဲ့ဒီနိုင်ငံမှာရောင်းနိုင်မယ်ထုတ်နိုင်မယ်လို့မျှော်လင့်ထားပါတယ်
Slack လို့ခေါ်တဲ့လုပ်ငန်းခွင်သုံးစော့ဖ်ဝဲကတော့ email နဲ့ပို့နိုင်ရမယ့်အချိန်ကို short ချပေးနိုင်တာမို့လုပ်ငန်းခွင်မှာပို့ပြီးအဆင်ပြေစေပါတယ်
။ယုံနေမှာ data တွေအများကြီးတင်ထားရတဲ့ဟာနောက်ပေါ်ကြတဲ့ခုပို့ဖို့အတွက်ဆိုလို့ရှိရင် hard drive တစ်ခုကနေ now hard drive တစ်ခုကိုပြောင်းပြီးပို့မယ်အစား Slack လို့ခေါ်တဲ့နည်းပညာတစ်ခုနဲ့ data တွေကိုရုံးတူရုံးသားအချင်းချင်းချက်ချင်းဖလှယ်နိုင်လောက်အောင်လုပ်နိုင်တဲ့နည်းပညာတစ်ခုထွင်ခဲ့ပါတယ်။
Tesla ကုမ္ပဏီရဲ့တည်ထွင်မှုတစ်ခုကတော့မျက်စိကားတွေမှာ software တွေကိုအဆင့်မြင့်ပေးပြီး autopilot အလုံးလျောက်မောင်းနိုင်အောင်လုပ်ပေးတာဖြစ်ပါတယ
်။ဒီနှစ်ထဲမှာပဲ autopilot ကမျက်စိကားထုတ်တဲ့ဒီအမေရိကန်နိုင်ငံကနာမည်ကြီးတဲ့ Tesla ကုမ္ပဏီကအဲ့ဒီမျက်စိကားကတသိန်းကျော်လောက်တန်ဖိုးရှိပါတယ်။ဒါပေမဲ့အဲ့ဒီမျက်စိကားမှာပဲဒေါ်လာ $5,000 လောက်ပို့ပေးလို့ရှိရင်ကင်မရာရဲ့ရေဒီယိုရဲ့ digital electronic နဲ့ထိန်းထားတဲ့ computer နဲ့ထိန်းထားတဲ့ brake တို့ lever တို့ steering ကိုတပ်ပေးလိုက်တဲ့အခါကျလို့ရှိရင် driver မလိုတော့တဲ့မောင်းတူမဲ့မျက်စိကားဖြစ်သွားပြီပေါ့။ခီးတဲ့တင်လေးမြန်ကြီးတွေပြီး autopilot နဲ့မောင်းတာခုကားတွေမှာတုံးဖို့အတွက်စပြီးတော့ဆိုင်ပြင်းနေပါပြီ။
လေထဲကနေစွမ်းအားကိုယူပြီးပိုအသုံးတည်တဲ့ Wi-Fi ဆက်သစ်တစ်မျိုးကို American နောက်ဖက်ချမ်း Washington Tech တို့ကတည်ထွင်နိုင်ပါပြီ
။ Seattle မြို့ Washington Tech တို့ကနေပြီးတော့ဒီအဖြစ်လုံးဝမသုံးရလောက်အောင်ကောင်းတဲ့ Wi-Fi ဆက်တစ်ခုကိုထွင်လိုက်ပါတယ်။အဲ့တော့ဒီ Wi-Fi ဆက်နဲ့ Cellular ဖုန်းတို့ Laptop တို့ Tablet တွေကိုဒီအဖြစ်ဗီဒီယိုနဲ့ Charging တွင်းစရာမလိုတော့ပဲနဲ့ Wi-Fi ကနေပြီးတော့ Wire ရုံးမှာပါပဲနဲ့ Charging တွင်းလို့လည်းရပါပြီ။Wi-Fi 6 3နဲ့ CS ပမာဏကလည်းမလိုတဲ့လောက်ကိုဖြစ်သွားတဲ့ဤပညာကိုဒီနေ့ထွင်ခဲ့ပါတယ် Wi-Fi ဆွမ်းအင်ကို CS ပြ charging ရအောင်ကြောင်းလိုက်တဲ့ဤပညာလို့ပြောနိုင်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်